2020ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့အမည်စင်းတွေကိုစစ်ဆိုးရသတင်းစာတွေမှာနေ့စဉ်ထုတ်ပြန်နေသလိုမနေ့ကသတင်းစာမှာတော့ရွေးကောက်တင်မြှောက်ခံရမှုနဲ့ပတ်သက်ပြီးကန့်ကွက်လို့ရင်ဥပဒေနည်းဥပဒေတွေနဲ့အညီဆောင်ရွက်ဖို့သက်ဆိုင်ရာပါတီတွေစီကိုစစ်ဆိုးရရွေးကောက်ပွဲကော်မရှင်ကစာပေးပို့ထားတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဘယ်ပါတီတွေကမကျေနပ်သလဲရွေးကောက်ပွဲမှာဘလို့ကြုံတွေ့ခဲ့ရလဲဆိုတာတွေကိုသတင်းစာမှာမတွေ့ရသလိုဝေးလံတဲ့မြောက်ပိုင်းဒေသတွေမှာဝင်ပြိုင်ခဲ့တဲ့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲအခြေအနေတွေကိုသိရဖို့အတော်အလှန်ဝေးပါတယ်။ဒါကြောင့်ဒီတစ်ပတ်မှာတော့မြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဝါတိုင်းရင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီတွေနဲ့ရွေးကောက်ပွဲအခြေအနေတစ်စိတ်တစ်ပိုင်းတင်ပြပါရစေ။အဲဒီရှမ်းပြည်မြောက်ပိုင်းဝါတိုင်းရင်းသားဒေသတွေမှာပါတီ3ခုပါဝင်ရှင်ပြိုင်ခဲ့ပြီးအဲဒီမှာလည်းစေဆွတ်ကိုစားပြုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဟာမိတ်ဖြစ်တဲ့ဝါဒီမိုကရက်တစ်ပါတီကပဲအနိုင်ရသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ဝါတိုင်းရင်းသားတအုပ်ဖြစ်တဲ့ခွန်အိုက်ပေါင်းကအခုလို့ပြောပြပါတယ်
။အဲ့ဒီဝါပါတီနိုင်ငံရေးနှစ်ခုကကျွန်တော်တို့ဒီဝါဒီကဝါမျိုးသားအနေနဲ့ကျွန်တော်ပြောမယ်ဆိုရင်ဒီဝါဒီမိုကရက်တစ်ပါတီဟာတဲ့နော်မဆာလာခေါ်တဆန်ရနာအဖပေါ့ဗျာနော်ဖေခိုင်းတဲ့လက်ကင်တုတ်ပါတီဖြစ်ပါတယ်။ကျွန်တော်တို့ဝါမျိုးသားတစ်ခုလုံးကိုဝါပြည်နယ်ရောဝါမျိုးသားကိုလုံးဝကိုစားမပြုတ်တဲ့ပါတီဖြစ်ပါတယ်။ဝါမျိုးသားစီလုံးညီညွတ်ရေးပါတီက1990ကတည်းကရွေးကောက်ပွဲကတည်းကဟိုလက်ရှိနိုင်ငံရေးပါတီဖြစ်ပါတယ်။နော်သူတို့ကလည်းဝါမျိုးသားကိုကိုစားပြုတ်တဲ့ပါတီဖြစ်ပါတယ်။ကျွန်တော်တို့ဝါပြည်လည်းအတိမပြုတ်ပါတယ်။ကျွန်တော်တို့ဒီရှမ်းပြည်ကဟိုကြားဖြူပေါ့ဗျာနော်။အဲရှမ်းပြည်အမျိုးသားဒီမိုကရေစီပါတီကလည်းပါပါတယ်။အဲဒါနော်တပါတီ
ဝါဒီမိုကရက်တစ်ပါတီရှင်ပြိုင်တဲ့နေရာတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဝင်ရောက်ရှင်ပြိုင်မှုမလုပ်သလိုဝါဒီမိုကရက်တစ်ပါတီကတခြားကိုယ်စားလှယ်တွေအပေါ်မှာလည်းကြိုတင်မဲနဲ့ပဲအနားယူသွားခဲ့တာလို့ဆိုပါတယ်
။အခုနာဖရဲ့2020ရွေးကောက်ပွဲမှာပြင်းကြားချက်အရဝါဒီမိုကရက်တစ်ပါတီကအမှန်လောင်း9နေရာရတယ်လို့ပြောရတယ်။မဲကိုမတမာမှုမဲကြိုတင်ပေးမှုအဲ့ဒါတွေကိုကြားရပါတယ်။နောက်ပြီးတော့ဒီဟိုပါမျိုးနဲ့မော်ဖာဝဒေတာမျိုးနဲ့မက်မန်းတို့ကိုအဲ့ဒီဝဒီမိုကရက်တစ်ပါတီဝင်မဲ့နေရာကိုကျန်ဖို့တော့တာဆန်ရတော့ကနားလည်မှုနဲ့ရှောင်ပေးတာလို့လဲကြားရတယ်သိရတယ်တော်ကိုကျုပ်ဒီမဲစနစ်နဲ့အနိုင်ယူခဲ့တာပေါ့ကျုပ်ဒီမဲစနစ်ကဟိုမှာအာခရီးလုံတဲ့ပုံကိုယ်ဒီအာမမကျန်းတဲ့အာဒီတောင်တူဦးကြီးတွေကိုနောက်ပြီးတော့စားပေမတက်တဲ့ဝတိုင်းသားတွေကိုအာတပက်လက်လက်ပြီးတော့နားတပက်လက်ပြီးတော့ဟိုကြိုတင်မဲစနစ်နဲ့ပေးပါတယ်။နောက်ဟိုပေသွားတဲ့လူကိုလည်းသူတို့ကအဲ့ဒီဒေသရင်းကိုမဖြောက်ပဲနဲ့အဲ့ဒီလူကပေတဲ့လူကိုတော့မှပြန်ပြီးတော့ရှင်းအောင်ထားပြီးတော့အဲ့ဒါမှဝါဒီမိုကရက်တစ်တဲ့ထဲမှာဟိုဒါပေါ့မဲတဲ့ခိုင်းပါတယ်။ကျွန်တော်ဒီဝါတိုင်းသားတွေကြားတာဖိတ်ဖို့မကောင်းကြပါ
ဒီလိုမျိုးရွေးကောက်ပွဲတွေမှာမမျှတမှုတွေမတမာမှုတွေကြောင့်အနိုင်ရသွားတဲ့ဝါဒီမိုကရက်တစ်ပါတီကိုဝါတိုင်းသားအများစုထောက်ခံတဲ့ဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီကတရားစွဲဖို့ပြင်ဆင်နေတာကြားသိရတယ်လို့ခွန်အိုက်ပေါင်းကပြောပါတယ
်ဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီကလည်းဟောမရှင်ကိုအရေးယူပေးပါရန်လို့လည်းဟိုဒီကနေပြီးတော့စာတင်ထားပါတယ်တရားစွဲဖို့လည်းစီစဉ်ပါတယ်ဝါဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းဖြစ်တဲ့ဦးကျင်ဝဟိုပါမြုပ်နဲ့လွတ်တော်ကိုယ်စားလှယ်နောက်ဦးဆတ်ပေါ်နပ်ဦးဆတ်ပေါ်နပ်ကမော်ဖဒေတာမဲမန်းမြုပ်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်အဲ့ဒီကိုယ်စားလှယ်လောင်းပုဂ္ဂိုလ်နှုတ်ကိုလည်းတင်ထားတာကိုကြားရပါတယ
်သောရရှင်များခင်ဗျာသတင်းစာတွေမှာဖော်ပြတာမတွေ့ရတဲ့ရှမ်းပြည်မြောက်ပိုင်းမှာရွေးကောက်ပွဲဝင်ခဲ့တဲ့ဝါတိုင်းသားနှစ်ပါတီရဲ့ကွဲပြားခြားနားမှုနဲ့ရွေးကောက်ပွဲအခြေအနေတချို့ကိုတင်ပြလိုက်တာပါခင်ဗျာ။